ဖိလစ်ပိုင်ရေပိုင်နယ်အတွင်းတင်းမော့ပြန်ပေးဆွဲခံခဲ့ရပြီးတဲ့နောက်အင်ဒိုနီးရှားနိုင်ငံသား၁၀ယောက်ကိုတရားခံတွေအဖြစ်ဖမ်းဆီးသွားတယ်လို့အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးဌာနကအင်္ဂါနေ့မှာပြောဆိုလိုက်ပါတယ်။ပြန်ပေးဆွဲခံရတဲ့ကြောင်မီသွေးတင်းမော့နဲ့ဆွဲတင်းမော့ပိုင်ရှင်ကိုတော့အဘူဇာရစ်စစ်သွေးကြွအဖွဲ့ကဆိုပြီးနှစ်ခါဖုန်းဆက်ခေါ်ပြီးတော့ဒီပြန်ပေးငွေတောင်းခံခဲ့တယ်လို့လည်းနိုင်ငံသားရဲ့ဝန်ကြီးဌာနကထုတ်ပြန်ခဲ့တဲ့ကြေညာချက်တစ်စောင်မှာပြောဆိုခဲ့ပါတယ်။ဘယ်အချိန်မှဖြစ်သွားခဲ့တယ်ဆိုတာကိုအတိအကျမသိရသေးပေမဲ့တင်မောပိုင်ရှင်ကတော့စနေနေ့မှာပထမဦးဆုံးအဆက်အသွယ်ရရှိခဲ့တာဖြစ်ပါတယ်။ဝန်ကြီးဌာနရဲ့ကြေညာချက်ထက်မှာတော့တရားခံတွေကိုဖမ်းဆီးသွားတဲ့သူတွေကိုပင်လယ်ဓားတွေဖြစ်နေရည်ညွှန်းခဲ့ပါတယ်။အမေရိကန်နဲ့ဖိလစ်ပိုင်နိုင်ငံတို့ရဲ့အကြမ်းဖက်အဖွဲ့အစည်းတွေဆက်ရင်းမှာပါဝင်တဲ့အဘူဇာယစ်အဖွဲ့အားဆိုရင်မတိမငိမ့်ဖြစ်နေတဲ့ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာဘုံဖောက်ခွဲမှုတွေချင်းကြောက်ပြန်ပေးဆွဲမှုတွေကြောင့်နာမည်ဆိုးထွက်နေတဲ့အဖွဲ့လည်းဖြစ်ပါတယ်။